ရခိုင်ပြည်နယ်ကဒီရသေးတောင်ဘူသေးတောင်မောင်တော်မြို့နယ်တွေမှာလူသားချင်းစာနာမှုလုပ်ငန်းတွေကိုယာယီရဆိုင်းလိုက်တယ်လို့နယ်စည်းမထဆရာဝန်များအဖွဲ့ MFSF ကကြေညာလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတာမစင်မချင်းအကြမ်းဖက်မှုတွေနဲ့လူသားချင်းစာနာကူညီမှုတွေလုပ်လို့မရနိုင်လောက်အောင်ကန့်သတ်မှုတွေကြောင့်လုပ်ငန်းတွေကိုယာယီရဆိုင်းတယ်လို့ဒီနေ့ဇွန်လ29ရက်နေ့နေ့စွဲနဲ့ဒီပြင်သစ်နိုင်ငံအခြေဆိုင် MSF ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာတွေအပြင်လူနည်းစုအတိုင်းဝိုင်းတွေအလုံးအတွက်လိုအပ်နေတဲ့ကျန်းမာရေးဆောင်ရှောက်မှုရရှိအောင်လို့ MSF ကရွေးရှားဆေးကန်း14ခုနဲ့လိုက်လံကူတာပေးခဲ့တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ရဲအကန့်အသတ်ပရှိ MSF ရဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားတဲ့အတွက်အဲ့ဒီတွေအနေနဲ့ကျန်းမာရေးဆောင်ရှောက်မှုလုံးဝရတော့မှာမဟုတ်တော့တာကိုလည်းထောက်ပြထားပါတယ်။ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသတွေမှာ MSF ရဲ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေကို2023ခုနှစ်ထဲကပုံမှန်မလုပ်နိုင်ခဲ့တာပါ။2024ဧပြီလ15ရက်နေ့တုန်းကတော့ဘူးသီးထောင်မြို့နယ်ထဲမှာရှိတဲ့ MSF ရုံးနဲ့ဆေးကန်းမီးရှို့ခံရတာကိုလည်းမှတ်တမ်းတင်ထားတယ်လို့ MSF ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ပြိပက္ခရီအတွင်လူအသက်တွေနဲ့ပိုင်ဆိုင်မှုတွေတမင်ဖြက်စီးခံနေရတာအတင်းအကျပ်စစ်သားစုဆောင်းခံနေရတာအိုးအိမ်ဆွတ်ဘေးလွတ်ရာပြေးနေကြရပြီးမဲ့လုံခြုံတဲ့နေရာမရှိဖြစ်နေကြတာနဲ့လူသားချင်းစာနာတဲ့အကူအညီကန့်သတ်မှုတွေကိုရင်ဆိုင်နေရတဲ့ရခိုင်မြောက်ပိုင်းကဒေသခံတွေအတွက် MSF အနေနဲ့အလွန်ကိုစိုးရိမ်နေလို့လည်းဖော်ပြထားပါတယ်ရှင်။